ဆိုင်ကလုန်းမုန်တိုင်းမူခါမြန်မာနိုင်ငံကိုဖြတ်ကျော်ခဲ့ပြီးဖြစ်လို့အစိမ်းရောင်အဆင့်လျှော့ချသတ်မှတ်လိုက်ပါတယ်။ဒါပေမဲ့လည်းမူခါရဲ့အရှိန်ကြောင့်ရခိုင်ကမ်းရိုးတန်းတစ်လျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တို့မှာပင်လယ်ပြင်မထွက်ကြဘူးမိုးစလာဌာနကသတိပေးထားပါတယ်။မုန်တိုင်းဝင်ရောက်ခဲ့တဲ့လမ်းကြောင်းတစ်လျှောက်မှာလည်းမိုးရွာသွန်းနိုင်တဲ့အခြေအနေရှိတာကြောင့်ရေကြီးတာမြေပြိုတဲ့ဒဏ်ဒီဖြစ်ပေါ်နိုင်တဲ့အကြောင်းကိုလည်းသတိပေးထားပါတယ်။ဒီအကြောင်းကိုရန်ကုန်ကသတင်းပေးပို့ချက်ကိုအခြေခံပြီးမတ်စုမုံကပြောပြမှာပါ
။မြန်မာနိုင်ငံထဲကိုဖြတ်ကျော်ဝင်ရောက်ခဲ့တဲ့အလွန်လွန်အားကောင်းတဲ့စိုက်ကလုန်းမုန်တိုင်းမိုခါဟာတရုတ်နိုင်ငံထဲမှာလေဖိအားနဲ့ရဝန်းအဖြစ်နဲ့အာရော့သွားပြီးဖြစ်ပါတယ်။မြန်မာနိုင်ငံထဲကိုဖြတ်ကျော်ခဲ့ပြီးဖြစ်လို့အစိမ်းရောင်အဆင့်အဖြစ်နဲ့မိုးလေဝသနဲ့ဇလဗေဒဦးစီးဌာနကရှော့ချသတ်မှတ်လိုက်ပါတယ်။အစိမ်းရောင်အဆင့်သတ်မှတ်ချက်ဟာကမ်းရိုးတန်းကိုစိုက်ကလုန်းမုန်တိုင်းဖြတ်ကျော်ဝင်ရောက်ခဲ့ပြီးတဲ့နောက်လုံခြုံစိတ်ချရပြီဖြစ်တဲ့အချိန်နဲ့ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုစတင်ဆောင်ရွက်ရမယ့်အချိန်ဖြစ်ပါတယ်။မြန်မာနိုင်ငံရဲ့မုန်တိုင်းအနေနဲ့ကြော်လွန်ပြီးချိန်ဖြစ်ပေမဲ့မုန်တိုင်းရဲ့အချိန်ကြောင့်မြဝကျွန်းပေါ်ရခိုင်ကမ်းရိုးတန်းတစ်လျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တွေမှာမိုးတက်လေမြင်းကြာရောက်နိုင်ပြီးလှိုင်းကြီးနိုင်လို့ပင်လယ်ပြင်ခရီးကိုမထွက်ကြဖို့ကိုမိုးလေဝသနဲ့ဇလားပေတာညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးဦးလာထွန်းကပြောပါတယ်
။မုန်တိုင်းကဖြတ်ပြီးသွားပြီမဲ့အချိန်ကြီးအကျဉ်းညံတွေကကျန်နေတော့အဓိကအပြင်တော့အဲဒီခိုင်ကန်ရိုးတန်းကမ်းလွန်ပင်လယ်ပြင်ပေါ့နော်။ပင်လယ်ပြင်ကြီးမှာတော့ဒါလှိုင်းကလှိုင်းကြီးနိုင်တဲ့အချိန်ကြီးရှိသေးတာပေါ့နော်။ဒါကြောင့်မလို့ခိုင်ကန်ရိုးတန်းကမ်းလွန်ပင်လယ်ပြင်မုန်တိုင်းပြီးသွားပြီဆိုပြီးတော့ပင်လယ်ပြင်ကိုတော်တော်နဲ့မထွက်ကြဘူးအဲ့ဒါလေးကြံပြူရင်းဘာကြောင့်ဆိုတော့ဒီ line ကြီးကင်တာလေးနဲ့ဘောသက်လေးပြင်ကြပြီ line ကြီးနိုင်တာလေးနဲ့ရှိနိုင်နေတယ်ဒါတော့ပုံတိုင်းတိုက်ပြီးသွားတိုင်းမှာဒါမျိုးကရှိတယ်လို့ကျွေးညံနေရှိတယ်ဆိုတော့တတိထားမလို့
မြဝကျွန်းပေါ်ရခိုင်ကမ်းရိုးတန်းတစ်လျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တွေမှာမိုးတက်လေပြင်းကြတဲ့အချိန်လေတိုက်နှုန်းကတနအီကိုမိုင်40ဝန်းကျင်တိုက်ခတ်နိုင်ပါတယ်။လှိုင်းအမြင့်ဘေကတော့10ဘေကနေ10ဘေအထိရှိနိုင်ပါတယ်။မုံတိုင်းအကျွင်းကြံတိမ်တိုက်တွေကြောင့်စကိုင်းတိုင်းမန္တလေးတိုင်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့မှာအမြင့်ဆုံးလေတိုက်နှုန်းကတနအီကိုမိုင်30ဝန်းကျင်တိုက်ခတ်နိုင်ပါတယ်။မုံတိုင်းဖြတ်သွားခဲ့တဲ့လမ်းကြောင်းတစ်လျှောက်မှာမိုးရွာသွန်းမှုဆက်ပြီးတော့ရှိနိုင်တယ်လို့ဦးလာထွန်းကပြောပါတယ်
။မြန်မာနိုင်ငံအခုမုံတိုင်းဖြတ်သွားတဲ့နေရာတစ်လျှောက်မှာတော့ဒါမိုးဆက်ပြီးတော့မုံတိုင်းရှိနေတုန်းကလောက်တော့မိုးရွာသွန်းမှုမများပါဘူး။မိုးရွာသွန်းမှုတွေကဒါဆက်ပြီးတော့ရှိနေမယ်ပေါ့နော်ရှိနေမယ်။နောက်တချို့နေရာတွေလည်းမိုးရိမ်ပမာဏကနည်းနည်းလေးများနိုင်သေးတယ်ပေါ့လေ။အဲကြောင့်မလို့အဲ့ဒီနေရာတွေမှာဒါမိုးရွာသွန်းမှုပုံစံနဲ့ရာသွန်းမှုတွေကိုဆက်ပြီးတော့တတိထားလို့လိုအပ်မှာဖြစ်ပါတ
ယ်မြန်မာနိုင်ငံကနေမုံတိုင်းဖြတ်ကျော်ပြီးသွားပေမဲ့သူ့ရဲ့အရှိန်ကြောင့်လေပြင်းတိုက်ခတ်တာမိုးကြီးတာနဲ့အတူရေကြီးမြေပြိုဝရာတွေလည်းဖြစ်နိုင်လို့ကုန်းမြင့်နေထိုင်သူတွေမြေပြိုမဲ့အနေနဲ့သတိပြုကြဖို့လိုပါတယ်ကယ်ယိုရန်တစ်လျှောက်နဲ့မြင့်ငယ်ချောင်းငယ်အနီးနေထိုင်သူတွေဟာလည်းရေကြီးရေရှမ်းမဲ့ဘေးကိုသတိပြုနေထိုင်ဖို့ကိုတိုက်တွန်းထားပါတယ်ရှင်